တရားနိုင်ငံယူနိုက်တက်နယ်မှာပြင်းအား 6.4 မဂနီကျူးရှိတဲ့ငငင်လှုပ်ခတ်တာကြောင့်3ဦးသေဆုံးပြီး28ဦးဒဏ်ရာရကြောင်းပြည်နယ်အစိုးရကစနေနေ့မှာပြောပါတယ်။မြေအောင်9မိုင်အကွာမှာဗဟိုပြုပြီးမေလ21ရက်နေ့တောက်ကြံနေနှောင်းပိုင်းမှာလှုပ်ခတ်ခဲ့တဲ့ငလျင်အပြီးနောက်ဆက်တွဲငငင်တွေဆက်လက်လှုပ်ခတ်ခဲ့တယ်ဆိုတရုတ်ငငင်ကွန်ရက်စင်တက်ကပြောပါတယ်။တရုတ်ရဲ့အနောက်ပိုင်းပြည်နယ်ချင်းဟိုင်မှာစနေနေ့ကခုနှစ်တသမ4ပြင်းအားရှိတဲ့ငရင်လှုပ်ခတ်ခဲ့ကြောင်းလဲထုတ်ပြန်ထားပေမဲ့လို့တေဆုံးထိခိုက်ဒဏ်ရာရမှုကိုတော့ထုတ်ပြန်မထားပါဘူး။ယူနိုက်တက်နယ်မှာတော့မြေပြိုရာကြောင့်တယူပို့ဆောင်ရေးလမ်းကြောင်းတချို့ပြတ်တောက်ပြီးမဲ့လျှက်စစ်တယ်လီဖုန်းနဲ့အင်တာနက်ဆက်သွယ်ရေးကောင်းမွန်နေတယ်လို့တရုတ်အာဏာပိုင်တွေရဲ့အပြောကိုကိုးကားပြီးနိုင်ငံပိုင် CCTV သတင်းကဖော်ပြထားပါတယ်ရှင်။